ထိုင်းနိုင်ငံမှာနိုဝင်ဘာ30ရက်နေ့ကိုနောက်ဆုံးထားပြီးတော့တရားဝင်အထောက်အထားလက်မှတ်လုပ်ဖို့စီရင်ပေးသွင်းမှုနှိုးဆော်နေပြီးတော့ဒီဇင်ဘာ1ရက်နေ့ကစပြီးတော့ဖမ်းမိတဲ့အထောက်အထားမဲ့တွေကိုနေရက်ကိုပြန်ပို့မှာဖြစ်တယ်လို့ထိုင်းအစိုးရကကြေညာထားပါတယ်။ VOA သတင်းတောက်မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာတရားမဝင်အထောက်အထားမဲ့နေထိုင်နေသူတွေကိုတရားဝင်အထောက်အထားလုပ်ဖို့စရင်ပေးသွင်းရမယ့်ရက်ဟာနိုဝင်ဘာလ30ရက်နေ့မှာကုန်ဆုံးတော့မှာဖြစ်ပါတယ်။ဒီရက်မကုန်ဆုံးခင်အထောက်အထားလက်မှတ်တွေလုပ်ဖို့ထိုင်းအစိုးရကလည်းနှိုးဆော်နေသလိုအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းတိုက်တွန်းနှိုးဆော်နေပါတယ်။နိုဝင်ဘာလ30ရက်နေ့ပြီးတာနဲ့ဖမ်းမိသူရှေ့ကြောင်းလူသမားတွေကိုနေရက်ရင်းကိုပြန်ပို့တာတွေအရေးယူတာတွေလုပ်မှာဖြစ်တယ်ဆိုပြီးထိုင်းအစိုးရကတတိပေးထားကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးတာဝန်ခံဦးမြင့်ဦးကအခုလိုပြောပြပါတယ်။
ဒီ30ရက်နေ့ကတော့နောက်ပိုင်းမှာသူတို့ပြောတာအဲဒီတရားမဝင်တဲ့လူတွေကိုချောက်တကယ်လို့တွေ့ရှိရသလိုဆိုရင်နာဥရိယာပြေးရေးပြီးတော့နေရာပြန်ပို့မယ်လို့ဒါသူတို့ကြေညာထားတယ်နော
်အ
ဓိကတော့ဗျာဒီဟိုတရားမဝင်အလုပ်လုပ်လုပ်ငန်းပေါ်မှာတွေ့ရသလိုချင်းတော့တရားမဝင်အလုပ်လုပ်နေတဲ့အမှုပေါ့လုပ်လို့ခွင့်လက်မှတ်မရှိရတဲ့လုပ်တဲ့အမှုပေါ့
ဟုတ်ကဲ
့အဲ့လိုမှမဟုတ်ဘူးဆိုလို့ချင်းတော့ခုနပြောတဲ့ COVID ဟိုစာဥရိဟိုထိုးပေါက်တဲ့ဟာပေါ့နော်အဲ့လိုမျိုးနဲ့လည်းတွားပြီးတော့နေနေနောက်လာဝကနဲ့ပတ်သက်တဲ့မဟုတ်ဆိုလို့ရှိရင်သူကတကယ်လို့မိရဲ့လူကအဲ့ချင်းအချင်းမှာတော့ဘာမှထောက်ထားမရှိလို့တရားမဝင်ဘူးလည်းမင်းတော့တမျိုးပေါ့ဒါမှမဟုတ်ပဲနဲ့သူ့မှာအရင်တော့ကနေထားတဲ့အထောက်ထားတွေနဲ့အတူမိပြီးတော့အဲ့ဒီထောက်ထားတွေကတတိုင်းပုံနေပါ냐ဆိုရင်အဲ့ဒီဟာတွေပါပေါင်းပြီးအရေးယူခံရမှာလေ
ထိုင်းနိုင်ငံတဲကအထောက်ထားမဲ့တွေကိုကိုဗစ်ကပ်ဘေးကာလမှာတရားဝင်အထောက်ထားလက်မှတ်တွေကိုထိုင်းအစိုးရကနှစ်ကြိမ်ပြုလုပ်ပေးခဲ့တာဖြစ်ပါတယ်။ဒါဟာဒုတိယကြိမ်ဖြစ်ပြီးတရားဝင်အလုပ်လုပ်ကြဖို့တိုက်တွန်းနေတာပါ။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံအနေနဲ့နိုဝင်ဘာလအတွင်းမှာထိုင်းမြန်မာနယ်စပ်တွေအပါအဝင်နယ်စပ်တွေကနေအထောက်ထားမဲ့တွေ9000တဲ့မနေ့ဝင်ရောက်လာနေတဲ့အတွက်နယ်စပ်ကင်းလဲတာတွေစစ်စရေးဂိတ်ချထားတာတွေကိုလာမယ့်2022ခုနှစ်ဇန်နဝါရီလကုန်ထိအချိန်တိုးမြင့်သတ်မှတ်ထားပါတယ်။တရားဝင်စည်းရင်းအရ2022ခုနှစ်ဇန်နဝါရီလကနေအောက်တိုဘာလအထိ10လအတွင်းလူဦးရေ3000ကျော်ဖမ်းမိခဲ့တယ်လို့လည်းဆိုပါရယ်ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်နိုဝင်ဘာလထဲမှာလည်းအထောက်ထားမဲ့တွေ9000တဲ့မနေ့ဖမ်းမိခဲ့ပြီးဒီထဲမှာလည်းအများစုကမြန်မာနိုင်ငံသားတွေဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာရှိတဲ့အထောက်ထားမဲ့တွေကိုတရားဝင်အလုပ်လုပ်ခွင့်ကတ်လုပ်ပေးဖို့စည်းရင်းပိတ်မဲ့ရဲ့နီးလာတာနဲ့အမျှမြန်မာပြည်နယ်ဇက်တွေကနေတရားမဝင်လာတဲ့သူတွေအလုံးရင်းနဲ့ဇက်တိုက်ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေစေဖြစ်ပါရဲ့ရှင်